မြန်မာနိုင်ငံမှာအောက်တိုဘာလ9ရက်နေ့ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်ခံရသူအသစ် 1,462 ဦးစံချိန်သစ်တင်တွေ့ရှိခဲ့ပါတယ်။အရင်နှစ်ပတ်တွေကနေ့စဉ်စစ်တဲ့နှုန်းထက်3ဆများတဲ့ဓာတ်ကွဲနမူနာစမ်းသပ်စစ်ဆေးမှု 15,300 တခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုတနေ့တည်းရောဂါကူးစက်ခံရသူစံချိန်တင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံရသူစုစုပေါင်း 23,906 ဦးရှိပြီဖြစ်ပါတယ်။သေဆုံးသူလည်း32ဦးထပ်တိုးလာရမို့စုစုပေါင်း966ဦးအထိရှိလာပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာအမြန်စစ်နိုင်တဲ့နေနဲ့မကြခင်ရပိုင်းအတွင်းလူပိုများများစစ်လာနိုင်ကြောင်းနဲ့အရင်အပတ်တွေကနဲ့နှိုင်းစာရင်3ဆလောက်ပိုစစ်တာဖြစ်ပေမဲ့ကူးစက်မှုကအနည်းငယ်ပဲတက်လာတယ်လို့လည်းကျမကြီးနဲ့အားစားပွင့်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါရယ်။နောက်ပိုင်းမှာယောဂကူးစက်ခံရသူတွေနဲ့ပတ်သက်ပြီးပြောင်းလဲလာနိုင်တဲ့အနေအထားပေါ်မူတည်ပြီးရက်ရော်အားအတွင်းသီးသန့်နေရာတွေနဲ့တင့်တော်တဲ့အိမ်တွေမှာပါထားနိုင်ဖို့စဉ်းစားနေတဲ့အကြောင်းလဲဒေါက်တာတန်းနိုင်စိုးကပြောပါရယ်
။နောက်ပိုင်းမှာတော့ဒါ community based system ကိုကျွန်တော်ကဥတည်တာပေါ့နော်။ community based isolation center ပေါ့ဆရာကျွန်တော် CIC လိုပုံစံမျိုးနဲ့ဖြစ်သွားနိုင်တယ်။နောက်တစ်ခုကတစ်ဖက်ကဒီခြေနေကောင်းတဲ့လူတွေကအိမ်မှာပဲပေါ့နော်ခြေနေကောင်းတဲ့လူကဒီအိမ်နေတာလူနာရဲ့အတက်ရွယ်ယောဂနေတာတောင်းနေဆက်လက်ပြီးကူးဆက်နိုင်တဲ့ဟာတစ်ဖက်ကဆေးရုံနဲ့နီးကပ်တဲ့အခြေအနေပေါ့နော်ဆဖာရဲသွားလို့ရမယ့်အခြေအနေဒီဟာကိုစုံစမ်းပြီးတော့တောင်းရမှာဖြစ်ပါတယ
်ဆေးရုံကဆင်းနိုင်သူကလည်းဒီနေ့382ဦးအထိရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူ6938ဦးဖြစ်ပါတယ်ဒီရေအတွက်ကပို့တွေ့သူစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးရှိတာပါ